စီးရီးယားနိုင်ငံမှာသမ္မတအာနာရှင်ဘာရှာအယ်အာဆာပြုတ်ကျပြီးနောက်အသွင်ကူးပြောင်းရေးနဲ့စီးရီးယားအနာဂတ်ရေးအတွက်ဂျော်ဒန်နိုင်ငံမှာနိုင်ငံဆုံးဒီကနေ့စနေနေ့မှာတွေ့ဆုံဆွေးနွေးကြပါတယ်စီးရီးယားမှာအသစ်တက်လာမဲ့ခေါင်းဆောင်တွေအနေနဲ့ဘာတွေကိုအဓိကထားဆောင်ရွက်သင့်တယ်ဆိုတာကိုအများသဘောတူအကြံပြုနိုင်ရေးဆွေးနွေးကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုအာရဗ်နိုင်ငံများအဖွဲ့ချုပ်ဝင်နိုင်ငံသားရေးဝန်ကြီးဒေသမကအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တူတကီနိုင်ငံသားရေးဝန်ကြီးအပြင်ဥရောပသမဂ္ဂနဲ့ EU ဥရောပသမဂ္ဂကိုယ်စားလှယ်တွေတက်ရောက်ကြပါတယ်ဒါဒူစီးရီးယားဆွေးနွေးပွဲကိုစီးရီးယားကိုယ်စားလှယ်တော့တက်ရောက်ခြင်းမရှိပါဘူးအခုလိုနိုင်ငံဆုံးဆွေးနွေးပွဲမတိုင်ခင်ဒီကနေ့အစောပိုင်းကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့စီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂီယာပီတာစင်တို့တရားတွေ့ဆုံဆွေးနွေးကြပါတယ်စီးရီးယားအရေးမှာလူနည်းစုတွေကိုကာကွယ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးမှာကုလသမဂ္ဂရဲ့အခန်းကဏ္ဍဟာအလွန်အရေးကြီးတယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောပါတယ်စီးရီးယားအသွင်ကူးပြောင်းရေးမှာလူမျိုးစုအားလုံးနဲ့ဘာသာပေါင်းစုံကိုစားပြုသူတွေအားလုံးပူးပေါင်းဝင်နိုင်ရေးအရေးကြီးတာကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကအလေးထားပြောဆိုခဲ့ပါတယ်စီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကစီးရီးယားကနိုင်ငံတော်အဖွဲ့အစည်းတွေပြုချမသွားဖို့အရေးကြီးကြောင်းနဲ့အားလုံးပါဝင်ပြီးလက်ခံနိုင်တဲ့နိုင်ငံရေးလုံခြုံရေးတရားလိုနေလိုအပ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်